ရခိုင်ပြည်နယ်အတွင်းကကြောက်တော်မြောက်ဦးမင်းပြအပါအဝင်မြို့နယ်အတော်များများမှာအခုရက်ပိုင်းမိုးအဆက်မပြတ်ရွာပြီးရေပိအန္တရာယ်ကြုံနေရတာမှာမနေ့ကညနေပိုင်းကတော့မင်းပြမြို့နယ်ပြင်ရောင်းကျေးရွာကသားမိနှစ်ဦးရင်းနှစ်သေဆုံးခဲ့ရပါတယ်။အခုအချိန်ထိလေးမြို့မြစ်ရေဆက်တက်နေတာကြောင့်အနေပိုင်းကျေးရွာတချို့ဘေးလွတ်ရာကိုကိုရီကိုရပြောင်းရွှေ့နေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရခိုင်ဘက်ကရေပိအခြေအနေသတင်းပေးပို့ချက်ကိုတော့ကိုဝင်းခမ်းမောင်ကတင်ပြပေးမှာပါခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီလတရနေ့ကစပြီးဒီကနေ့ထိသတင်းတပတ်ကြာမိုးအဆက်ပြတ်ရွာနေတာကြောင့်မိရေတွေတက်လာနေသလိုကြောက်တော်မြောက်ဦးမင်းပြအပါဝင်မြို့နယ်တော်တော်များများမှာရေကြီးရေရှမ်းတာတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။မင်းပြမြို့နယ်တွေကပြင်ရောင်းကျေးရွာမှာတော့မနေ့ညနေပိုင်းက၃နှစ်သားအရွယ်ကလေးတူးနဲ့အသက်30အရွယ်သားမိနှုတ်ရေနစ်သေဆုံးသွားတယ်လို့ပြင်ရောင်းကျေးရွာဒေသခံကိုကျော်တောင်းကပြောပါတယ
်။သေဆုံးတဲ့သူကတော့ရွာနီးနာရွာကိုအဲ့ပတ်စံသွားတောင်းတာပတ်စံသွားတောင်းတော့အဲ့မှာသူကဒီရွာနီးနာသွားလို့ဆိုတော့ရေအဲ့ဆက်လက်နဲ့သွားပြရမလို့ဘို့ကအဲ့ခြေထောက်နဲ့သွားတာခြေထောက်နဲ့သွားတာသူတို့လက်သွားတဲ့အချိန်မှာရေမရှိဘူးပြန်လာတဲ့အချိန်မှာရေတွေအားတက်ဒါထိုင်နေတော့အဲ့ခလေးအကြီးကောင်ကတော့ဟိုကအသက်လက်ဆောင်းချောင်းလိုက်ဘို့အဲ့ခလေးနဲ့အမေကတော့သက်ဆောင်းကြရတယ်ဘို့
လက်ရှိအချိန်ထိလည်းမင်းပြမျိုးနယ်မှာဘိုးဆန်းပြက်ရွာနေပြီးရေကြီးရေချမ်းသာတွေကြောင့်ဒေသခံတွေသွားလာနေထိုင်ရေးအခက်အခဲကြုံနေရပါတယ်လေးမြို့မြစ်ရေဆက်တက်နေတာကြောင့်ရေပင်းအန္တရာယ်ပိုဆိုးလာမှာပိုဒေသခံတွေစိုးရိမ်နေကြတယ်လို့ကိုကျော်တောင်းကအခုလိုပြောပါတယ
်။မိုးဆက်တက်ရွာနေတယ်ဆိုတော့ဒီမှာလက်လက်ရစားရှိတဲ့သူတွေဆိုရင်တော့သူကတော့မထွက်ဆက်ပြီးတော့လောလောဘယ်အစင်းမပြေကြဘူးအမှဆိုင်ဝမ်းနေရတယ်ပြီးရင်နေထိုင်ရတဲ့ဥစ္စာကိုဘယ်လိုပြောရမလဲတော်တော်အခက်အခဲရှိနေကြတယ်ကိုသူကတော့ဟုတ်ဟိုအိမ်နေမှာတော့အကုန်လုံးအိမ်အောက်တယ်အကုန်လုံးရေတွေနစ်နေတယ်ကိုဘယ်နှပယ်လဲဆိုတော့ကျွန်တော်တို့တိုက်ခံနိုင်လို့မရဘူးဖြစ်နေတော့ဒီတဲ့ပိုကြီးလာမယ်ဆိုတော့ဒီခဏီနာမှာရှိတဲ့ဟိုတောင်တန်းတွေရှိတယ်ကိုအဲ့တောင်တန်းတွေကိုလေနဲ့ပြေးရမှာပေါ့ဒီတဲ့ဖူးကတော့အကုန်လုံးစောက်ကြည့်နေတာနေရာတော့တစ်ချက်မှမစောက်ဘူးဒီမိုးကတော့အများနဲ့မှိုင်းပြီးတော့ရွာလိုက်မှိုင်းရွာလိုက်နဲ့ရေကခမ်းနေဆိုတာမရှိဘူးတစ်ပြေးပြေးနဲ့တက်လည်းတွေ့ရတယ်ကို
ဒါအပြင်မြောင်းမြို့နယ်တွင်းကလေးမြို့ချောင်းတခြားမှာရှိတဲ့ကျေးရွာတွေတော်များများလဲရေပေးကြုံနေကြပြီးအနေပိုင်းမြေကမ်းမှာရှိတဲ့ကြီးပါတချို့ကတော့ကိုတူကိုထရွှေ့ပြောင်းနေကြရတယ်လို့မြောက်ဦးဒေသခံတူကဗျူအီကိုပြောပါတယ
်မြေကမ်းကိုရောက်ဖို့အတွက်ဆိုရင်တော့နှစ်ပေလောက်ပဲလိုတော့တယ်အဲရေကတော့တောင်းငင်ကိုကြည့်ရဘယ်လောက်ပြောမယ်ဆိုရင်နောက်နေ့အထိတောင်မှရေတိုးလာနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့ဆိုင်ဆိုလို့ရှိရင်ရေထဲမှာမြုပ်တော့ပါပြီမြေကမ်းထဲမှာဆောက်ထားတဲ့ဆိုင်လေးပေါ့ကျွန်တော်တို့ကတော့အဲ့ဒါကြီးရင်အကုန်လုံးမြစ်တော့ပါပြီခေါင်းမိုးတွေတော့မပေါ်တော့ပါဘူးတော့ကရောရည်ဆိုလို့ရှိရင်အကုန်လုံးဒီမြကန်းနဲ့ဝေးတဲ့နေရာအန်ဒီကင်းမဲ့နေရာတွေကိုရှင်းတဲ့ဟာတွေရှင်းတော့ကြပါပြီ
အခုလိုလေးမြုပ်မြည်ရတက်လာနေတာကြောင့်ဒေသခံတွေရဲ့စိုက်ခင်းနေရေမြုပ်နေသလိုဒီရေတွေဆက်တက်မှာကိုလည်းဒေသခံတွေစိုးရိမ်နေကြတာပါကြောက်တော်မြို့နယ်မှာဆိုရင်လည်းကလဒန်မြစ်ကနေစီစဉ်လာတဲ့တကြီးချောင်းရိုးချောင်းပီကောက်ချောင်းစတဲ့ချောင်းရေတွေမြင့်တက်လာတာကြောင့်ကြောက်တော်အရှိတ်ချမ်းနဲ့နောက်ဖက်ချမ်းမှာရှိတဲ့ကျေးရွာတော်တော်များများရည်ကြီးနေတယ်လို့ကြောက်တော့ဒေသခံတို့ကပြောပါတယ
်။မော်ကြီးတဲ့ရေချောင်းရေချန်တယ်။ရေချန်တော့စပါးစိုက်ချက်နဲ့မြုပ်တယ်။ပြောလို့ရှိရင်ဒီစက်ပေးဆောင်တွေမှာလည်းရေကြီးတဲ့ရေချန်တယ်။အဲ့အင်းတွေတချို့အင်းတွေဆိုလုံးဝအင်းအောက်မှာကိုနှစ်ပေသုံးပေလောက်အဲ့လိုဆိုတက်တဲ့အခြေအနေမှာရှိတယ်ပေါ့။သူကလူတွေကလည်းတော်နဲ့တော်ကိုပုလို့ဆက်ဆံလို့တော်လို့မရဘူး။ဟိုမော်တော်တွေစက်တာဟိုစက်တွေနဲ့ပဲတွေတွေနဲ့ပဲတော်နေရတယ်ပေါ့
။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းတိုင်းထွာချက်တွေအရကလဒန်မြစ်ရေဟာကြောက်တော်မြို့ရဲ့စိုးရိမ်ရေမှတ်အောက်၃ဘေခန့်မှာရောက်ရှိနေပြီးနောက်နှစ်ရက်တွင်မြို့ရဲ့စိုးရိမ်ရေမှတ်ကိုရောက်ရှိနိုင်တာကြောင့်မြေနေပိုင်းမှာနေသူတွေသတိထားကြဖို့ထုတ်ပြန်ထားပါတယ်။အခုလိုရခိုင်ပြည်နယ်နေရာနဲ့ရေကြီးရေချမ်းသာတွေနဲ့ကြုံတွေ့နေရပေမဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဒေသခံတွေကိုတစုံတရာသတိပေးတာမရှိသလိုဘေးလွတ်ရာတိမ်းရှောင်နိုင်အောင်ကြိုတင်ပြင်ဆင်တာပြောင်းရွှေ့နေရာချထားပေးတာတွေလည်းမရှိဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။အခုလိုရေပေးတင်နေတဲ့နေရာတွေကအခြေအနေနဲ့ပတ်သက်ပြီးကုညီကယ်ဆယ်ရေးပြင်ဆင်ဆောင်ရွက်ပေးနေတာတွေရှိမရှိမေးမြန်းဖို့ရခိုင်ပြည်နယ်ကောင်စီကတာဝန်ရှိသူတွေကို VOE ကဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်ဖြေကြားတာတော့မရှိသေးပါဘူးခင်ဗျာ။